ပရီးမီးယားလိပွဲစဉ်၁၆ခုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာအမတ်ပေးစရာထိပ်၅သင်းတွေက၃သင်းကန်တဲ့အထက်လီဗာပူးလည်းပဲမနိုင်ရပါဘူး။လီဗာပူးကအိမ်ဝင်းမှာဝက်ဖို့ကိုငိုးပြတ်နဲ့နိုင်ရတာကြောင့်အမတ်ပေးစရာထိပ်ဆုံးအဆင့်ကိုဆက်ထိန်းထားနိုင်တယ်လို့ဒုတိယနေ့ကလက်စတာစီးတီးကအိမ်ဝင်းမှာနော်ဝစ်စီးတီးနဲ့တကိုးစီတည်ကြတဲ့အတွက်အမတ်ကွာခြားချက်ကလည်း၁၀အမှတ်တည်ဖြစ်သွားပါပြီ။ချယ်ဆီအသင်းကတော့အောက်ဆုံး၅သင်းထဲမှာတက်လိုက်ကြလိုက်ဖြစ်နေတဲ့ဘုံမော့ကိုအိမ်ဝင်းမှာတကိုးကိုမရှိနဲ့ရေးနိုင်သွားပြီး26မှတ်နဲ့အဆင့်လေးနေရာမှာရှိပါတယ်။စဖီယူနိုက်တက်ကအင်္ဂလန်မှာအက်စတွန်ဗီလာကို2ဂိုးပြတ်နေနိုင်ပြီးတပွဲရော့မန်ချက်စတာယူနိုက်တက်အသင်းထက်တမတ်ပဲအသာနဲ့လက်ရှိအဆင့်5မှာရှိနေပါတယ်။တခြားပွဲနှစ်ပွဲမှာတော့ဘန်လီကနျူကာဆယ်ကို2ဂိုးကိုမရှိဝက်စ်ဟမ်ကဆောက်သမ်တန်ကို2ဂိုးကိုမရှိနဲ့အသီးသီးအနိုင်ရသွားကြပါတယ်။တတိယနေ့မှာမန်ချက်စတာယူနိုက်တက်နဲ့အေဗာတန်ဝူဖ်နဲ့စပါအာဆင်နယ်နဲ့မန်စီးတီးတို့ကစားဖို့ရှိပြီးခရစ်စတယ်ပဲလစ်နဲ့ဘရိုက်တန်ကတော့တနင်္လာနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။